မွန်ပြည်နယ်ကြိုင်မြောမြို့နယ်မှာမနေ့ကတောင်ကလေးကျေးရွာရဲစခန်းတိုက်ပွဲအပြီးမှာပဲစစ်ကောင်စီဘက်ကလေရင်၄၀နဲ့လက်နက်ကြီးတွေအသုံးပြုပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတယ်လို့ရွာကနေကပြောပါတယ်ဒီတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရသားပြည်သူ၃ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိထားတယ်လို့လည်းပြောပါတယ်တောင်ကလေးကျေးရွာအပါအဝင်အနီးအနားကကျေးရွာ၇၀၀လောက်
မွန်ပြည်နယ်ကြိုင်မြောမြို့နယ်ကတောင်ကလေးရဲစခန်းကိုကရင်အမျိုးသားလူမျိုးရေးတပ်KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ၂၁ရက်နေ့မနေ့မနက်၅နာရီကျော်လောက်ကဝင်ရောက်တိုက်ခိုက်ပြီးတော့စခန်းကိုသိမ်းပိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအပြီးမှာပဲစစ်ကောင်စီဘက်ကနေတောင်ကလေးနဲ့အနီးဝန်းကျင်ကျေးရွာတွေကိုရဟတ်ရင်၄၀နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခ ီးချောင်းနေနဲ့လူနေအိမ်တွေလည်းအတော်များများပျက်စီးသွားတယ်လို့တောင်ကလေးရွာခန့်တူက VOA မြန်မာပိုင်းကိုပြောပါတယ
်။သူချစ်ရဲ့အိမ်ထိရဲ့သူအိမ်ရတော့တို့ပါလေအများကြီးပဲပေါ့နော်နေရာထိရဲ့အိမ်လည်းဒီတိတိကျတော့မသိဘူးရှင်။ဖုန်းကြောင်လည်းထိတယ်လို့ထိတယ်။ခံရရတဲ့လူကြည့်ကြတော့ညီမမသိညီမသိရဲ့ဟိုတေးသွားတဲ့လူကညီမတိတိကျတိတောင်းရပေါ့နော်။ဒီသူကတောင်းရတေးသွားတာပေါ့။လုံလုံကတော့မလုံလုံတော့ဘူးပေါ့။သူကပဲချိန်မှာဘလူးလေးလာပြစ်မယ်ဆိုတော့မသိဘူးလေ။ပြတ်တော့အကဲအေးစိတ်ဆောင်စီကလည်းတအားရမ်းပြတာဟုတ်လားမဟုတ်လားဒီကုန်းကြီးပိုက်ဖြစ်နေရောဘယ်လိုမှမလုံချုံတော့ဘူးအဲ့လိုဖြစ်သွားပေါ့တော်တော်ဆိုးရင်ကြဘာမနဲ့တန်ကြရနေမှကြောက်နေ
မနဲ့6နာရီကနေနေ့လယ်7နာရီလောက်အထိစိတ်ဆောင်စီဘက်ကနေလက်နက်ကြီးတွေနဲ့ရောလေးချောင်းကနေပါဇက်တိုက်ပြစ်ခတ်နေခဲ့တယ်လို့တောင်ကလေးရွာကန်ကပြောပါတယ်အရက်သားစစ်သားမခွဲခြားပဲပြစ်ခတ်နေတာလို့လည်းသူကပြောပါတယ
်နေလာပြီးတော့အမှပြစ်တာပေါ့ဘယ်လိုမှပြစ်လို့မသိဘူးပြစ်တယ်တော်တော်ကြီးပြစ်တာမတင်ပါပဲပေါ့လုံးဝမထွက်ရဘူးကျေလို့အေးလေရင်ကဒီလိုဆိုင်တယ်ပစ္စည်းချက်သွားတယ်အေးဆိုင်ကိုတန်းပြတာသူကမပြောမလဲဆက်ဆောင်မှုမှန်တယ်များပြင်နေတာလေ
မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့လှကစားရင်ရွာကန်တူးကလည်းအခုလိုပြောပြပါတယ
်ပြင်းချင်မရဘူးလောဘကိုပြင်းချင်မရဘူးလောဘဆက်တက်ကြလာတာတမက်တွေရောအညောက်တွေရောပါလာကြတော့လေပြင်းချင်မရဘူးလောဘထွက်လို့မရဆက်တက်ပဲပုံနဲ့ကျေသွားတာအထိုက်တော်တော်ကြာပဲနေ့လေတနင်္လာမှပြီးသွားတာရေးလေပဲတနင်္လာလောမှနည်းနည်းငြိမ်သွားကြတယ်နေပါတော့အဲ့ထိုင်လုံးမှဆက်ပြီးကြောင်းကြတယ်ဖနုံတို့ရှင်ရတယ်ဖနုံပတ်တို့တောင်ကလေးတို့ကြံတော်တို့မိတွေကောင်းတို့စစ်ပေးချောင်ရတယ
်ဒီတိုက်ခိုက်မှုတွေကြောင်းတောင်ကလေးကျေးရွာအပါအဝင်ကျေးရွာ900လောက်ကထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်တောင်ကလေးတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးမွန်ပြည်နယ်ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းမှာခြေကုပ်ရယူထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ6ပူးပေါင်းတပ်ဖွဲ့တွေကြားမနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲအတွင်မှာတော့စစ်ကောင်စီဘက်က10ဦးကြာဆုံးပြီးတနက်8လနဲ့လက်နက်ခဲယမ်းတွေတင်စီရမိတယ်လို့ KNL ဘက်ကပြောဆိုတဲ့အကြောင်းတိုင်းရင်းသတင်းတွေမှာဖော်ပြပြီးတော့ VOA မြန်မာပိုင်းအနေနဲ့တော့တိကျအတိမပြုနိုင်သေးပါဘူးရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ